ပါလက်စတိုင်းဒုက္ခသည်တွေအတွက်ကုလသမဂ္ဂအကူအညီပေးရေးအေဂျင်စီ UNRWA ရဲ့ဂါဇာဒေသကရုံးချုပ်မြေအောက်အပါအဝင်မီတာယာနဲ့ချီရှည်လျားတဲ့ဥမင်လမ်းကြောင်းတစ်ခုကိုအစ္စရေးတပ်ဖွဲ့တွေရှာဖွေတွေ့ရှိခဲ့ကြပါတယ်။ဒါဆိုရင် UNRWA ကိုကာကွယ်ယူပြီးဟားမတ်စ်သွေးကြွတွေလှုပ်ရှားနေတဲ့အထောက်ထားသည့်ဖြစ်နေလဲပြောဆိုခဲ့တာပါ။နိုင်ငံခြားသတင်းတောက်တွေကိုလည်းဥမင်လမ်းကြောင်းတွေရဲ့အစ္စရေးစစ်တပ်အင်ဂျင်နီယာတွေကခေါ်ယူပြသခဲ့ကြပါတယ်။ကုလသမဂ္ဂရုံးဝင်းထဲကစာသင်ကျောင်းတစ်ခုနီးဝင်ပေါက်တစ်ခုကနေကွန်ကရစ်တွေနဲ့တိဆောက်ထားတဲ့ဥမင်လမ်းကြောင်းတွေကိုခေါ်ယူပြသခဲ့တာပါ။ပူလိုက်ပြီးချင်းချင်းမြမြောင်းအခွေအောက်တွေနဲ့ဥမင်တစ်လျှောက်မိနစ်20လောက်ရှောက်ပြီးတဲ့အခါ UNRWA ရုံးချုပ်အမြောက်မှာရောက်ရှိနေပြီလို့ဒင်းတောက်တွေကိုဥဆောင်ရှင်းပြတဲ့အစ္စရေးစစ်တပ်ဒုဗိုလ်မှူးကြီးတူကပြောဆိုခဲ့ပါတယ်။အရှိမီတာ900အနက်18မီတာရှိတဲ့ဥမင်လမ်းကြောင်းထဲမှာလမ်းခွဲတွေအခန်းငယ်တွေရှိနေတယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။ပွင့်နေပြီးအထဲမှာဘာမှမချင်တော့တဲ့တမနီအာမဂန်တစ်တာတွေနဲ့ရုံးခန်းတစ်ခုကိုလည်းတွေ့ခဲ့ကြတာပါ။ကြွေပြားခင်းထားတဲ့အိမ်သားအခန်းငယ်ကြေးကြီးတစ်ခုထဲမှာတော့ကွန်ပျူတာဆာဗာတွေကိုတွေ့ရပြီးနောက်တစ်ခန်းထဲမှာတော့လုပ်ငန်းသုံးတက်ခဲတွေအပြည့်နဲ့တွေ့ရပါတယ်။အစ္စရေးတပ်ဖွဲ့တွေအသာစီးရလာချိန်မှာပဲဟားမတ်တွေကတင်းရှောင်သွားပုံရတယ်လို့လည်းအစ္စရေးစစ်တပ်ကတာဝန်ရှိသူတို့ကပြောဆိုထားပါတယ်။